ခုပထမဆုံးဗြိတိန်နိုင်ငံအခြေစားရဲ့ Sky News သတင်းဌာနကနေရိုက်ကူးထုတ်လုပ်ခဲ့တဲ့မြန်မာနိုင်ငံရှေ့တန်းတနင်္လာကတော်ရွင်ဆေးရုံအကြောင်း The Last Hospital 30 Days in Myanmar ဆိုတဲ့သတင်းမှတ်တမ်းကဟာစက်တင်ဘာလ25ရက်နေ့ကအမေရိကန်ပြည်သူနယူးယောက်မြို့မှာပြုလုပ်တဲ့ International Emmy Award ဆုပေးပွဲမှာအကောင်းဆုံးနိုင်ငံတကာသတင်းဆုရသွားတဲ့အကြောင်းသတင်းကိုတင်ပြပါမယ်အဲ့ဒီသတင်းမှတ်တမ်းကဟာဘရာဇီးလ်နိုင်ငံက Global News, BBC အိန္ဒိယနဲ့ Israel သတင်းဌာန Yuba တွေကရိုက်ကူးထုတ်လုပ်ခဲ့တဲ့သတင်းမှတ်တမ်းကားတွေနဲ့အတူစကားတင်နောက်ဆုံးအဆင့်စည်ရင်းတင်သွင်းခံပြီးဆွေးရသွားတာဖြစ်ပါတယ်
။ The Last Hospital 30 Days in Myanmar.
Sky News သတင်းဌာနသတင်းတောက်ချုပ် Stuart Ramsey နဲ့ရိုက်ကူးရေးအဖွဲ့ဟာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာအပြင်းထန်ရလာတဲ့သူတွေကိုကုသပေးနေတဲ့အဲ့ဒီတော်ရင်ဆေးရုံမှာတလကြာသွားရောက်နေထိုင်ပြီးရိုက်ကူးခဲ့တာဖြစ်ပါတယ်။သူတို့နေထိုင်ခဲ့တဲ့အတောအတွင်းမှာကုညီဆောင်ရှောက်ခဲ့တဲ့ဆေးရုံဆရာဝန်နဲ့သူနာပြုတွေကိုကျေးဇူးတင်တဲ့အကြောင်းဆုလက်ခံပြီးမှပြောသွားပါတယ်။56မိနစ်ရှိတဲ့အဲ့ဒီတရင်မှတ်တမ်းကမှဒဏ်ရာအပြင်းထန်ရလာတဲ့အသက်18နှစ်အရွယ်လူငယ်တဦးကိုအဲ့ဒီလျှို့ဝှက်ဆေးရုံမှာလူငယ်ဆရာဝန်နဲ့သူနာပြုအချို့ကရှိသမျှဆေးဝါးစက်ကရိယာပစ္စည်းတွေနဲ့စူးစမ်းပြီးခွဲစိတ်ကုသပေးနေကြပုံနောက်ဆုံးမှခွဲစိတ်မှုအောင်မြင်ပြီးအဲ့လူငယ်အသက်ချမ်းသာရသွားပုံတွေကိုအာနာရှင်ဆက်ညင်တော်လှန်ရေးထုတ်ရှားမှုနောက်ကြောင်းဗီဒီယိုတွေနဲ့အတူတင်ဆက်ထားတာတွေ့ရပါတယ် Sky News သတင်းအဖွဲ့ဟာအဲ့ဒီဆေးရုံကလှုပ်ရှားမှုတွေအပြင်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝမှုဖြစ်တဲ့အကြောင်းငြင်းမရအောင်ခိုင်မာတဲ့အထောက်အထားတွေကိုလည်းမှတ်တမ်းတင်နိုင်ခဲ့တယ်လို့ဖော်ပြပါတယ်အဲ့ဒီသတင်းမှတ်တမ်းကဆုရရှိခဲ့တာကြောင့်စစ်မြေပြင်ကအဖြစ်အပျက်တွေကိုဆက်လက်ပြီးသတင်းရိုက်ကူးမှတ်တမ်းတင်ဖို့ဘလောက်ရည်ကြီးသလဲဆိုတာကိုပြသနေတယ်လို့ Stuart Ramsey ကဆုလက်ခံတဲ့ခန္ဓာမှာပြောသွားပါတယ်အခုဆက်လက်ပြီးဂျော်ရုဆက်တော်ရေးဆိုင်ရာသိပ္ပံနဲ့နည်းပညာသတင်းတွေဖော်ပြတဲ့ EOS Magazine မှာစက်တင်ဘာလ26ရက်နေ့ကဖော်ပြခဲ့တဲ့မြန်မာနိုင်ငံမှာယာကီမုန်တိုင်းနောက်ဆက်တွဲရေကြီးမြေပြိုမှုတွေကြောင့်မြေမျက်နှာပြင်ပြောင်းလဲသွားတဲ့အတိုင်းအတာကိုကောင်းကင်တပ်ပုံတွေကနေမြင်ရတဲ့အကြောင်းဖော်ပြထားတဲ့ဆောင်းပါးကိုတင်ပြပါမယ်။ဒီဆောင်းပါးမှာရှမ်းပြည်နယ်လွိုင်လင်မြို့နယ်ကိုယာကီမုန်တိုင်းဒဏ်မခံရခင်အခုနှစ်မေလကရိုက်ကူးထားတဲ့ဂျော်ရုတပ်ပုံတွေနဲ့မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေကြုံပြီးနောက်ပိုင်းစက်တင်ဘာလ19ရက်မှာရိုက်ကူးခဲ့တဲ့ဂျော်ရုတပ်ပုံတွေကိုနှိုင်းယှဉ်သုံးသပ်ပြထားတာပါ။အဲ့ဒီမှာပြိုကျသွားတဲ့မြေသားတွေဟာအနီးဝန်းကျင်ကမြစ်ချောင်းနေတဲ့ကိုစီးဝင်သွားတာတွေ့နိုင်ကြောင်းလည်းဖော်ပြထားပါတယ်။ရှမ်းကုန်းမြစ်ဒေသနဲ့နီးစပ်တဲ့မန္တလေးတိုင်းသပိတ်ချင်းမြို့နယ်ကဝါပြူတောင်နဲ့ကျိုင်းကုန်းရွာတွေကိုရိုက်ကူးထားတဲ့ဂျော်ရုတပ်ပုံတွေဟာတောင်ပေါ်ကနေစီးဆင်းလာတဲ့ရေတွေကြောင့်အဲ့ဒီရွာတွေအနီးနားကတောင်ကုန်းတောင်တန်းတွေမှာမြေပြိုကျခဲ့ပြီးစိုးစိုးဝါးဝါးထိခိုက်ခဲ့တာသိကြတယ်လို့ဆောင်းပါးကဆိုပါတယ်။ဒါအပြင်မန္တလေးတိုင်းရမဲသဲမြို့နယ်ကမြင်းနာကျေးရွာကိုဂျော်ရုကနေရိုက်ကူးထားတဲ့တပ်ပုံကလည်းမြေပြိုကျပြီးရေစီးနဲ့အတူပါလာတဲ့ရွှေမြေနဲ့နှုံးနယ်နှစ်တွေဟာရွာချုပ်ကိုဖုံးလွှမ်းသွားတာတွေ့ရတဲ့အကြောင်းပေါ်ပြထားပါရခင်ဗျာ